Australia Germany နဲ့ Brunei နိုင်ငံတွေက မြန်မာ သံအကြီးတွေကို ပြန်လည် ခေါ်ယူပြီး တာယုံယာယီ တာဝန်ခံများနဲ့ အစားထုတ်ခံလိုက်တယ် လို့ စစ်ကောင်စီ ပြောခွင့်ရ ဘိုးချုပ် စော်မင်းထွန်းက ပြောပါတယ် တစ်ဖက် နိုင်ငံတွေဘက်က တန်တမာ အစ်စ် ရှော့ ချ စစ်ဆန္ဒတွေကို ပြန်လည် တုတ်ပြန်လာ ဖြစ်တယ် လို့ ခုလိုပြောပါတယ် ကျွန်တော်တို့ အာ
သူတို့အနေနဲ့ တာယုံမှာ သူတို့ တာယုံတွေမှာ တာယုံယာယီ တာဝန်ခံတွေပဲ ကျွန်တော်တို့ ခံရခဲ့တာ ရှိပါတယ် အဲဒါကြောင့်မလို့လဲ ကျွန်တော်တို့ ဒီသတင်းစာအရင်းပွဲတွေမှာလည်းနိုင်ငံသားကြီးညီဌာနကိုကျွန်တော်တို့ဖိုင်နယ်ပတ်သက်ပြီးနိုင်ငံကြီးရဲ့တချို့နိုင်ငံကြီးရဲ့တန်တမာအဆင့်ပေါ့နော်စော့ချမှုတွေလည်းပြင်ပြီးကြတာရှိတယ်ကျွန်တော်တို့အနေနဲ့အဲ့နိုင်ငံသုံးနိုင်ငံတန်မှတ်ကြီးတွေကိုကျွန်တော်ပြန်လည်ခေါ်ထားလို့ပြောရတယ်တချို့ကမှတ်တရားတော့ပြန်ရောက်နေပါပြီအဲဒီမှာလည်းကျွန်တော်တို့အနေနဲ့အမီဩစတြေးလျဘူနိုင်အိုက်သုံးနိုင် ာလုပ်ငန်းတွေဆက်လက်ဆောင်ရွက်တော့မှာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီကိုဖိအားတွေပေးလာကြတဲ့အထက်နိုင်ငံတချို့ကမြန်မာနိုင်ငံကိုသံတမန်အဆင့်လျှော့ချဆက်ဆံလာခဲ့ပါတယ်။ဒီအပေါ်မှာမြန်မာနိုင်ငံဘက်ကလည်းတံပြန်ပြီးသံတမန်အဆင့်လျှော့ချဆက်ဆံလာလို့မယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့ပူပါတယ်။အခုလိုတံအဆင့်လျှော့ချထားတဲ့အထက်ဗြိတိန်အစ္စရေးလိုနိုင်ငံတချို့ရှိနေသေးပေမဲ့ဒီနိုင်ငံတွေအပေါ်ရောတုံ့ပြန်ဖို့ရှိပါသလားလို့ VOA ကမေးမြန်းခဲ့ပေမဲ့စစ်ကောင်စီဘက်ကရှင်းရှင်းလင်းလင်းမတုံ့ပြန်သေးပါဘူး။မြန်မာစစ်ကောင်စီကလက်ရှိအဖြစ်ကုလသမဂ္ဂဌာနချုပ်မှာပါကိုစားပြုခွင့်မရပဲတန်တမာရေးဖိအားတွေကြုံနေရပါတယ်အာဆီယံအစိမ့်အစည်းအဝေးတွေမှာလည်းမြန်မာစစ်ကောင်စီကိုစားပြုတာကိုအခုချိန်ထိငြင်းပယ်ခံနေရပါတယ်